ပေကနဲ့ရန်ကုန်ကိုအသွားပြကြခဲ့တဲ့တမရိုလင်းရင်ပေါ်ပါခီတေရီရဲ့ရုပ်အလောင်း83လောင်းကိုဒီကနေ့ဇွန်လ10ရက်နေ့ညနေပိုင်းအထိတွေ့ရှိထားပြီးခီးတဲ့အားလုံးတွေ့တဲ့အထိရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်သွားမယ်လို့တမရိုသတင်းမှန်ပြန်ကြားရေးအဖွဲ့တာဝန်ရှိသူတဦးကပြောပါတယ်။လင်းရင်ပြတ်ကျရတဲ့အကြောင်းရင်းကိုသိနိုင်ဖို့အရေးကြီးတဲ့လင်းရင်အစိတ်ပိုင်းတွေရှာဖွေတာမှာတော့အခက်အခဲတချို့ရှိနေတယ်လို့ဆိုပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီး VOA မြန်မာပိုင်းသတင်းထောက်မမြင့်မြင့်ခိုင်ကတင်ပြပေးပါမယ်ရှင်။
ပြတ်ကျတက်မရော Y8 လေးရင်ပေါ်ပါခီးသည်ရီအားလုံးကိုရှာဖွေတွေ့ရှိတဲ့အထိရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုစူးစမ်းလှုပ်ဆောင်သွားမယ်လို့တက်မရောသတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးကြီးမြင့်မင်းဦးကပြောပါတယ
်ရှာဖွေကယ်ဆယ်ရေးတော့ကျွန်တော်တို့ကတော့အားလုံးတွေ့ရတဲ့ကျွန်တော်တို့ကရှာမှာပဲဒါပေမဲ့နောက်ဆုံးမတွေ့နိုင်တော့ဘူးလို့ဆုံးဖြတ်တဲ့အချိန်ရှိပေါ့နော်ဥမာအဲ့လောက်ထိတော့ရှာအောင်ရှာမှာကျွန်တော်တို့ကမတွေ့တွေ့အောင်ကျွန်တော်တို့ကရှာဖို့စူးစမ်းနေပါတယ်ခင်ဗျာနောက်ဆုံးတော့ကြီးမတွေ့တော့ပါဘူးဆိုပြီးတော့အားလုံးဆုံးဖြတ်လိုက်တဲ့အချိန်လေးပေါ့နော်အဲ့ဒီညမှာကျွန်တော်ကရက်မှာကျွန်တော်ကကြိုးစားချင်ပါပ
ါဒီကနေ့ဇွန်လ12ရက်နေ့ညနေပိုင်းအထိပြက်ကျတက်မရော်လီရင်ပေါ်ပါခီးသည်တွေရဲ့ရုပ်အလောင်း83လောင်းရှာဖွေတွေ့ရှိထားပြီး39ဦးပျောက်ဆုံးနေဆဲဖြစ်ပါတယ်ပြက်ကျသွားတဲ့လီရင်ပေါ်ပါကလေး15ယောက်စလုံးရဲ့ရုပ်အလောင်းတွေကိုတော့ရှာဖွေတွေ့ရှိထားပြီးလို့ဆိုပါတယ်လီရင်ဘာကြောင့်ပြက်ကျတယ်ဆိုတာသိနိုင်ဖို့အတွက်လင်းရင်ရဲ့အရေးကြီးအစိတ်ပိုင်းတွေကိုရှာဖွေရမှာတော့အခက်အခဲတချို့ရှိတယ်လို့ဗိုလ်မှူးကြီးမြတ်မင်းဦးကပြောပါတယ်
။ကျွန်တော်လင်းရင်ရှာတော့ဟိုရေငုတ်တာတော့အလုံးမဟုတ်လေကြာဒါပေမဲ့အောက်မှာကဟိုဖေးပြာလောက်ဆိုတော့မြင်တာကမမြင်ဘူးဖြစ်နေတယ်အဲ့လိုဖြစ်နေတယ်ဘုံမှာခက်ခဲဖြစ်နေကြတယ်ဒါပေမဲ့ဆိုတော့အဲ့လိုဖြစ်နေတယ်။အဲ့တော့ black box ဟာမျိုး side recorder တွေပါရှိတယ်ဗျာ။အဲ့ဒါမျိုးတွေရှာမယ်အဲ့ဒါရမှာပဲအချိန်မှန်သိရမှာပေါ့နော်။အဲဒီလင်းရင်တွေ့ဖို့ကျွန်တော်ကစူးစမ်းဝယ်သားလဲကောင်းအောက်မှာလဲဒီဖေးပြာကျော်ဆိုတော့ဒီမြင်အားမရှိတော့ဘူးလေ။ဟိုရင်ရေကအဲ့လိုဖြစ်သွားပြီ။အဲ့လိုဆိုတော့ကျွန်တော်ကဟိုတော်တော်လေးကိုခက်ခဲဖြစ်နေတာ
။လေရင်ပြတ်ကျတဲ့အကြောင်းရင်းကိုသိနိုင်ဖို့ Black Box လိုမျိုးလေရင်ရဲ့အဓိကအစိတ်ပိုင်းတွေကိုရှာဖွေတွေ့ရှိဖို့လိုပြီးလက်တလုံးမှာတော့လေရင်ဘိန်းတလုံးပဲရှာတွေ့ထားတာဖြစ်ပါတယ်။လေရင်ပြတ်ကျတယ်လို့ယူဆရတဲ့နေရာတစ်ဝိုက်မှာတက်မရော်စစ်ရေရင်တွေ၊လေရင်တွေနဲ့ရဟတ်ရင်တွေအပါအဝင်ဒေသခံ 5,400 တွေနဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုတိုးမြှင့်လှုံ့ဆော်နေတယ်လို့တက်မရော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားတာပါတက်မရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့ပြီးခဲ့တဲ့ရက်ပိုင်းကပြတ်ကျခဲ့တဲ့တက်မရော်တည်ယူပို့ဆောင်ရေးလေယာဉ်ကိုမတွေ့တွေ့အောင်ရှာမယ်လို့ပြောကြားထားပြီး Y8 လေယာဉ်ပြတ်ကျမှုဟာတက်မရော်ရဲ့သမိုင်းမှာပထမဆုံးနဲ့အဆိုးဝါးဆုံးလေယာဉ်ပြတ်ကျမှုဖြစ်စဉ်ဖြစ်တယ်လို့ပြောဆိုထားပါတယ်တမရော်အရာရှိစစ်တီနဲ့မိသားစုဝင်တွေပါဝင်တဲ့ WAI ပို့ဆောင်ရေးလေယာဉ်ဟာဇွန်လ9ရက်နေ့ဗိမ်းမြူကနေရန်ကုန်ကိုအသွားရုတ်တရက်ဆက်သွယ်မှုပြတ်တောက်ပြတ်ကျခဲ့တာပါလေယာဉ်ပြတ်ကျတယ်လို့ဆိုရမှာပောက်ကွဲပစ္စည်းတွေလေယာဉ်မောင်းသူရဲ့အားနည်းချက်အပါအဝင်ရာသီဥတုနဲ့ဆက်ပိုင်းဆိုင်ရာချုပ်ယွင်းချက်တွေကိုထည့်သွင်းစဉ်းစားရမှာဖြစ်တယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ကပြောဆိုထားပါတယ်ရှင်